မိုးအချိန်များပြီးတော့ရေကြီးရေဆန်းတွေဖြစ်နေတာကြောင့်ကချင်ပြည်နယ်အတွင်းမှာတော့ရေဘေးဒုက္ခသည်နှစ်တောင်းကျော်ဟာဒုက္ခသည်စခန်းတွေကိုရွှေ့ပြောင်းပြီးနေထိုင်နေကြရပါတယ်။ကချင်ပြည်နယ်ထဲမှာရှိတဲ့မြစ်ကြီးနားနယ်ဗမော်တွေကတော့ရေလွှမ်းမှုအဆိုးဝါးဆုံးအခြေအနေမှာဖြစ်နေပြီးအဆိုးရကတော့အဲ့ဒီနေရာတွေကိုအဓိကထားပြီးတော့စာနယ်ရိတ်ခါထောက်ပံ့တာတွေလှုပ်ဆောင်ပေးနေပါတယ်။သတင် ကြီးရေရှမ်းမှုတွေကြုံတွေ့နေရပါတယ်အဲ့ဒီထဲမှာကချင်နဲ့ရခိုင်ပြည်နယ်တွေမှာအဆိုးဆုံးခြေနေဖြစ်ပေါ်နေပါတယ်။လက်ရှိမှာတော့ကချင်ပြည်နယ်ကရေကြီးရေလျှံမှုကိုဆူဆူရွရွခံစားနေရတာပါ။အေယာဝတီမြို့ကြီးဘူးကြောင့်ကချင်ပြည်နယ်အတွင်းမှာရှိတဲ့ဗမော၊မြစ်ကြီးနား၊ရွှေကူနဲ့စင်ပေါ်မြို့တွေကစိုးရိမ်ရေမှတ်ထက်ကိုရောက်ရှိနေပါတယ်။အိမ်တော်စု3000နီးပါးရေပေးတင်နေပြီးလူဦးရေ1000ခွဲနီးပါးအတွက်ကယ်ဆယ်ရေးစခန်း20ကိုလည်းဖွင့်လှစ်ပေးထားပါတယ်။ကချင်ဒေသမှာရှိတဲ့ရေပေးတင်ပြည်သူတွေအတွက်ထောက်ပံ့ရေးကိုအစိုးရကလှုံ့ဆော်ပေးနေပါတယ်။ဇူလိုင်လ14ရက်နေ့ကရေပေးကယ်ဆယ်ရေးစခန်းတွေကို390ကျော်ကိုထောက်ပံ့ရေးပစ္စည်းတွေပို့ပေးထားတယ်လို့ဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနညွှန်ကြားရေးမှူးဒေါ်ဖြူလက်လက်ထွန်းကပြောပါတယ်။
ကျွန်တော်မြေပြင်မှာကြားတဲ့အခါကျတော့ဒီတက်ဆိုင်ရာပြည်နယ်အစိုးရအဖွဲ့ရဲ့ဦးဆောင်မှုနဲ့အမတို့ဌာနတွေအပါအဝင်ဌာနတွေအကုန်လုံးပူးပေါင်းပြီးတော့ဒီဆောင်ရွက်နေတာရှိရတယ်။ရွှေပြောင်းနာတွေလို့မထမင်းထုတ်တွေဝေနဲ့တခြားအမတို့ကဆိုင်ရိတ်ခါထောက်ပံ့ဆိုလို့ရှိရင်တခြားအဖွဲ့စီတွေကခောက်ဆွဲကြောက်လို့ဘာလို့ပေါ့နော်အစိုးရအဖွဲ့အဲ့လိုမျိုးလေးတွေကတော့မြေပြင်မှာပူးပေါင်းဆောင်ရွက်တယ်။အမတို့ဇီယာကြတော့ဟိုမနေ့ကဆိုလို့ရှိရင်390ကျော်ဖို့ပေါ့နော်အဲ့လိုမျိုးဆိုင်ရိတ်ခါဝေထောက်ပံ့တာရှိတဲ့အရင်ကလည်းထောက်ပံ့ထားတာရှိတယ်ပေါ့မလို့ဆက်ဆို200ကျော်လောက်တော့ရှိတာပေါ့အဲ့ကချင်ပြည်နယ်ထဲမှာထောက်ပံ့နေတာဒီနေ့ဆိုရင်လည်းတိုင်းဘက်ကိုသွားတိုင်းနေမှာထောက်ပံ့မှုတွေဆောင်ရွက်တယ်နောက်ခါကျတော့အမတို့ကဒီရေးဖို့တုံ့ပြန်ရေးလုပ်ငန်းတွေမှာတုံ့နိုင်ဖို့အတွက်ဆိုလို့ရှိရင်ဟိုလိုအပ်လာတဲ့အကြောင်းမလို့အမတို့ဒီရှေ့တွေပိုင်းဖတ်ပို့ထားလို့ဘာလို့ပေါ့နောက် live ဖတ်ခဲ့တယ်ပေါ့နော်အဲ့ညီကြီးနာကိုထပ်ပြီးတော့ပို့ထားတာတွေရှိတယ်ညီမဟုတ်
ဘဝမျိုးနယ်ထဲမှာရှိတဲ့ခြေရွာချို့ကမြေနုကျုံးပေါ်မှာတိဆောက်ထားတာဖြစ်တဲ့အတွက်မြေကြီးတက်လာတဲ့အခါနေအိမ်ချို့ရေနစ်မြုပ်ပြီးကယ်ဆယ်ရေးစခန်းတွေစီမှာပြောင်းရွှေ့နေထိုင်နေရတာဖြစ်ပါတယ်။ဒုက္ခသည်တွေအတွက်ရိတ်ခါထောက်ပံ့မှုနဲ့ပတ်သက်လို့ဗမော်ပြည်နယ်လွတ်တော်မဲဆန္ဒနယ်အမှတ်1ဦးအောင်သိန်းကအခုလိုပြောပြပါတယ်
။ထောက်ပံ့မှုကလိုအပ်မှုတော့ရှိနေတာပဲလေမရှိတော့မရဘူး။တို့ကနိုင်တော့လို့တို့ချမင်းတို့ကဒီကကျွန်တော်ဒီဒုက္ခတွေဒီလိုကလေးအားလုံးကကြည့်ရတယ်။ကျွန်တော်တို့ကသမင်းတုတ်ကြီးကိုကြည့်ရတယ်ကြည့်တော့သမင်းတုတ်ကြီး။အဲဒါတော့ပေါ့အလူရှင်နေနဲ့အဝူမှဆောင်ရွက်နေတာပဲ။ကျွန်တော်တို့မြို့နယ်အဆုံးကြီးဒီကဌာနတော့ဒီမှာဒီကဲလာချက်ကြည့်ပြီးကျွန်တော်တို့ DND ပါတီကပူရီအဲ့တော့ကိုယ်စလဲရီစူပေါင်းမှာကျွန်တော်တို့အားလုံးကမြို့လုံးဝိုင်းပြီးဆောင်ရွက်နေပါတယ်။ဒီကတော့အဲ့ဒီကျိုးပေါ်မှာနေတဲ့လူရဲ့ရှိသက်တာအော်ဒီအဲ့တော့ဒီတော့တနေလို့ရသလောက်ကျွန်တော်တို့အလူခါလိုက်တစ်ဖက်ဖြတ်မေးနေတာပဲဟုတ်ကဲ့လောင်းငန်းမှုရလို့တော့မဟုတ်ဘူးပေါ့ဟိုရှိတာတော့မရှိနိုင်ဘူးပေါ့ဒါမို့တောက်နိုင်တော့တော့ကျွန်တော်တို့လိုအပ်တဲ့ကျွန်တော်တို့ကဒီအချိန်ဆက်ပြီးနဲ့အော်ဒီတော့ရတော့အကျုံးရင်းမှုတွေလည်းဒါအချိန်ဆက်လို့ပဲလေပါလို့ပါလေဆိုချက်ချင်းကျွန်တော်တို့ပြေတော့နေတဲ့ဒါသွားသွားပြီးတော့ဟိုပို့ပေးတာလေ
လက်ရှိဗမော်မြို့နယ်မှာရေပေးဒုက္ခသည်လူဦးရေစုစုပေါင်း 9,000 ကျော်နဲ့အိမ်အောင်စုပေါင်း 1,300 ကျော်ရှိတယ်လို့သိရပါဗျ။တနင်္ဂနွေလုံးတိုင်းတိုင်းနဲ့ဆိုရင်ရေပေးဒုက္ခသည်ရေတွက်ကအိမ်အောင်စု 4,000 နီးပါးလောက်ရှိပြီးလူဦးရေကတော့ 2,000 ဝန်းကျင်ရှိနေပါဗျ။ကချင်ပြည်နယ်မှာဇူလိုင်လ13ရက်နေ့ကစပြီးမြေရေမြင့်တက်မှုကြောင့်ရေကြီးရေလျှံမှုတွေလည်းဖြစ်ပေါ်ခဲ့ပါဗျ။ဒါအပြင်ရခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြားတို့မှလည်းရေကြီးရေဆန္ဒတွေဖြစ်ပေါ်နေတဲ့အတွက်လူထောင်ချီဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်နေရပါတယ်။ရခိုင်ပြည်နယ်မွန်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးအထက်ပိုင်းအေရီတိုင်းဒေသကြီးတို့မှနေရာကွက်ပြီးမိုးစီးနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့ထုတ်ပြန်ချက်တွေကသိရပါတယ
်။မတ်အင်းစလီတင်တရင်ပေးပို့ခဲ့တာဖြစ်ပါလေရှင်ဒီလိုမျိုးရေကြီးရေရှမ်းအဆိုးဝါးဆုံးခံနေရတဲ့ဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာတော့ရေဘေးဒုက္ခသည်1000ခွဲကျော်ကိုကယ်ဆယ်ရေးစခန်း6ခုမှာထားရှိတယ်လို့ဒေသခံကူညီအဖွဲ့တွေကပြောပါတယ်ရခိုင်ပြည်နယ်ရဲ့ကြက်ချင်းဒီအတင်းကလည်းရေဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်ရေးနဲ့ထောက်ပံ့ရေးတွေဆောင်ရွက်ပေးနေပါတယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင်